ကုလသမဂ္ဂတွင်မှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာကိုဩဂတ်လ20ရက်ကြာသာရင်းနေမှာထုတ်ပြန်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပဋိပက္ခတားစီရေးပြန်လည်တင်းမြက်ရေးအခြေခံဝန်ဆောင်မှုများရရှိနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစားတဲ့အကြောင်းအရာတွေအစီရင်ခံစာထဲမှာပ နိုင်ငံကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်သက်ဆိုင်သူတချို့နဲ့အရင်တွေ့ဆုံမယ်လို့သိရပါတယ်ရခိုင်ပြည်နယ်ထဲမှာနေထိုင်သူတွေရဲ့လူမှုဘဝတိုးတက်စေမဲ့ပမ်မလိုက်အကြံပြုချက်တွေပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးကနေပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုတာဝန်ပေးထားတာဖြစ်ပါတယ်ရခိုင်ပြည်နယ်ထဲမှာဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနှစ်ပေါင်းကြာရှည်တည်းကရှိနေတဲ့ပြဿနာတွေပြည်လည်နိုင်ရေးနဲ့အေးချမ်းဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုအဓိကအကြံပြုနိုင်ဖို့ဖွဲ့စည်းထားတာကြောင့်ဒီကော်မရှင်အနေနဲ့လူအခွင့်အရေးချိုးဖောက်မှုရှိမရှိဆိုတာကိုတော့အဓိကထားစုံစမ်းတာမဟုတ်ပါဘူးရခိုင်ပြည်နယ်မောင်တော့ခရိုင်ထဲမှာဒီလက်နက်ကင်တချို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူနည်းစုမွတ်စလင်တွေအပေါ်မှာဆူဆူဝဝလူအခွင့်အရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့စုံစမ်းခဲ့တဲ့မောင်တော့ဒေသစုံစမ်းရေးကော်မရှင်ကတော့ကုလသမဂ္ဂကဆွဆွဲခဲ့တယ်လို့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးတွေမရှိတယ်လို့မျိုးပြုတ်တက်ဖြတ်တယ်လို့ယူဆနိုင်တဲ့အခြေအနေမျိုးလည်းမတွေ့ခဲ့ရဘူးလို့ဩဂတ်စ်လပိုင်းကအပိသက်အစီရင်ခံစာထုတ်ပြန်ခြင်းမှာကော်မရှင်ဥက္ကဋ္ဌဒုသမရဦးမြင့်စွေကပြောကြားခဲ့ပါတယ်ဒီအပေါ်မှာနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တစ်ခုကဝေဖန်ခဲ့ကြပါတယ်